ကာဇာမှာရှိနေဟာမတ်စစ်သွေးကြွတွေဖမ်းဆီးထားတဲ့တရားခံတွေအတွက်စီးပွားတွေကိုပြင်သစ်နဲ့ခါတာရုရဲ့ဂျောင်းဝင်စစ်ဆက်ပေးမှုနဲ့ဒီကနေ့မှလွှဲပြောင်းပေးဖို့ရှိနေပါတယ်။အပြင်ထံဖြာနာနေတဲ့တရားခံ45ဦးအတွက်စီးပွားတွေကိုအပြည့်အစုံရချက်ချင်ပြီးအကူအညီနဲ့ပေးပို့သွားမယ်လို့ပြင်သစ်ဘက်ကပြောပါတယ်။ဒီလွှဲပြောင်းရေးသဘောတူညီချက်မှာဂါဇာကမ်းမြောင်မှာရှိတဲ့ပါလက်စတိုင်းအရက်သားတွေအတွက်စီးပွားနဲ့အခြားလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေလည်းပါဝင်တယ်လို့ခါတာဘက်ကပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကလုပ်ခဲ့တဲ့ယာယီအပြစ်ခတ်ရဲစေးရေးအတွင်းမှာတရားခံ100ကျော်ကိုလွှတ်ပေးခဲ့ပြီးမယ်။ဂါဇာမှာရှိတဲ့ဟာမတ်စ်တွေလက်ထဲမှာတရားခံ130လောက်ကျန်နေသေးတာပါ။အမေရိကန်ဘက်ကလည်းတရားခံလွှတ်ပေးရင်ကာတာမှတဆင့်ဂျောင်းဝင်ဆွေးနွေးမှုတွေကတဆင့်သဘောတူညီချက်တစုံတရာရလာဖို့ကိုမျှော်လင့်နေပါတယ်။ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့အသေးစိတ်မပြောချင်ပေမဲ့မကြခင်မှာဆွေးနွေးပွဲရဲ့အကျိုးရလဒ်တွေကိုခန်းစားရတော့မှာပါလို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ခါဘီကအင်ပြူရောသတင်းစာရှင်းလင်းပွဲအတွင်းမှာသတင်းတောက်တွေကိုပြောပါရယ်ဂါဇာကမ်းမြောင်ဒေသကျန်းမာရေးအာဏာပိုင်တွေရဲ့ပြောကြားချက်တွေအရအစ္စရေးတပ်ဖွဲ့တွေရဲ့နောက်ဆုံးတိုက်ခိုက်မှုမှာလူပေါင်း163သေဆုံးခဲ့ပြီးလက်ရှိမှာဆိုလို့ရှိရင်ပါလက်စတိုင်းနယ်မြေအတွင်းဟာမတ်တိုက်ခိုက်သမားတွေနဲ့အရက်သားစုစုပေါင်း 24,448 ဦးထိသေဆုံးခဲ့တယ်လို့ပြောပါရယ်